မြောက်ကိုရီးယားနိုင်ငံဟာအရှိပင်လယ်ပြင်တဲကိုဒီကနေ့အစောပိုင်းလက်နက်ကြီးကြီးအတော်များများနဲ့ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားကာကွယ်ဝင်ကြီးဌာနပြောခွင့်ရကမြောက်ကိုရီးယားဟာဂန်ဝန်ပြည်နယ်ကမ်ပန်းတောင်ရဲ့ကံယိုရန်ကနေမြောက်ပိုင်းနယ်နိမိတ်စီးအနီးကရေပြင်တဲကိုဒုံးကြီးအတော်များများအပါအဝင်လက်နက်ကြီးကြီး100လောက်ဒီကနေ့နေ့လယ်ပိုင်းမှာပစ်ခတ်ခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားဘက်ကရန်စပ်မှုမှန်သမျှကိုရင်ဆိုင်မှုအတွက်တောင်ကိုရီးယားစစ်တပ်ဟာအဆင့်အသင့်ရှိနေပြီးတကယ်လို့မြောက်ကိုရီးယားဘက်ကအဲ့ဒီမြောက်ပိုင်းနယ်နိမိတ်စီးရဲ့တောင်ပိုင်းရေပြင်တဲကိုပစ်ခတ်လာမယ်ဆိုရင်တော့တောင်ကိုရီးယားဘက်ကနေတုံ့ပြန်အရေးယူမှုတွေလောက်ရလိမ့်မယ်လို့လည်းပြောပါတယ်။ဒီမတိုင်ခင်ရက်မှာတော့မြောက်ကိုရီးယားကအရှိပဲရေပြင်တဲကိုပင်ထင်းဒုံးကျည်နှစ်ဆင်းကိုပြစ်လုခဲ့တဲ့အတွက်လဲဂျပန်ဘက်ကမြောက်ကိုရီးယားကိုကန့်ကွက်ခဲ့တာပါ။မြောက်ကိုရီးယားဘက်ကအခုလိုဒုံးကျည်ပြစ်ခတ်မှုတွေဟာမြောက်ကိုရီးယားအနေနဲ့ဒုံးလက်နဲ့နီးပညာအသုံးပြုမှုစမ်းသပ်မှုတွေကိုတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအာခံပြီးလှုံ့ဆော်နေတာလည်းဖြစ်ပါတယ်။